ထောက်စကွန်စင်ရင်ရနေရရှိပြောင်းအခြေချတဲ့လူ258တန်းရှိတဲ့အတွက်ဇာတိချက်ကြွေမွေးရမြေကခွာပြီးတခြားတနိုင်ငံမှာနေထိုင်တဲ့လူတွေဟာအရင်အရင်ကာလတွေထက်ပိုများလာပါတယ်2000ပြည့်နှစ်မှာလူ183ဦးသန်းပြောင်းရွှေ့အခြေချတယ်လို့ကုလသမဂ္ဂကဖော်ပြပါတယ်။ဒီနှစ်ကမ္ဘာမှာအာရမနေရရွှေ့ပြောင်းခံရတဲ့သူ68သန်းနဲ့ဒုက္ခသည်25သန်းနဲ့နိုင်ငံရေးခိုလုံသူ3သန်းရှိပြီးလူသန်း40ကျော်ဟာ IDP လို့ပြောတဲ့ပြည်တွင်းနေရရွှေ့ပြောင်းရသူတွေဖြစ်ပါတယ်။ကမ္ဘာဦးကာလကတည်းကလူတွေဟာတနေရာမှာအတီးတကျမနေပဲရေကြီးရာမြင့်လူရာလှည့်လည်သွားလာပြီးအလုတ်ကိန်းဒါမှမဟုတ်စီးပွားရေးအခွင့်အလမ်းတာတဲ့နေရာကိုပြောင်းနေရှိကြပါတယ်ဒီနှစ်ကမ္ဘာမှာတော့တချို့ဟာမိသားစုပြောင်းရွှေ့အခြေချတဲ့နေရာကိုလိုက်သွားပြီးတချို့လည်းပညာသင်နိုင်မဲ့နေရာသစ်ကိုပြောင်းကြပါတယ်ဒါပေမဲ့တချို့ကျတော့ပဋိပက္ခတွေညှဉ်းပန်းနှိမ့်ဆက်ခံရတာတွေအကြမ်းဖက်မှုဒါမှမဟုတ်လူအခွင့်အရေးချုပ်ပေါက်ခံရမှုတွေကလွမြောက်ရာလွမြောက်ကြောင်းကိုယ့်အရာကိုယ်သိသားမှမနေနိုင်မဲ့နေရာပြောင်းရပါတယ်မြန်မာနိုင်ငံမှာကတော့ရှစ်လေးလုံးလူလူအရေးတော်ဘုံကြီးဖြုတ်ခွင်းခံရပြီးတဲ့နောက်ညှဉ်းပန်းနှိမ့်ဆက်ခံရမဲ့အရေးကြောင့်အင်းဒီချင်းနိုင်ငံတွေကိုထွက်ပြေးရသူအများစုဟာနေရရှိပြောင်းသွားရသူတွေဖြစ်ပါတယ်။ကဘာတိနေရရှိပြောင်းရတဲ့ဖြစ်ရပ်ကတော့ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာတွေအလုံးကြီးနဲ့ထွက်ပြေးခုံလုံရတာပဲဖြစ်ပါတယ်။2019ဩဂုတ်လကစလို့ထွက်ပြေးသွားတာဒီနှစ်ဇန်နဝါရီလထိ93,000ကျော်ရှိတယ်လို့ UNICEF ကုလသမဂ္ဂကလင်းများရောင်မွေအဖွဲ့ကစာရင်းထုတ်ပြန်ထားပါတယ်။ဒီထက်ကထက်ဝက်ဟာကလေးတွေလို့ဆိုပါတယ်အဲ့ဒီ2019မတိုင်ခင်ကတည်းကတိုင်းသားဒေသတွေမှာတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့ချင်းချင်းဖြစ်ပွားတဲ့တိုက်ပွဲဒါမှမဟုတ်အစိုးရတပ်နဲ့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တို့ဖြစ်ပွားတဲ့တိုက်ပွဲစာရာတွေကြောင့်စစ်ပြေးဒုက္ခသည်တွေဖြစ်ဥပစ်အင်ပစ်ရပစ်ချံပစ်ထွက်ပြေးရင်းနေရရှစ်ပြောင်းရသူတွေလည်းရှိပါတယ်တိုင်းသားဒုက္ခသည်တွေဟာထိုင်းမြန်မာနေဆက်ကဒုက္ခသည်စခန်းတွေမှာခုံလုံကြရပြီးခုနောက်ပိုင်းမှာအရင်က IDB ပြည်ရင်းနေရရှစ်ပြောင်းရတဲ့ဖြစ်ရအကြီးအကျယ်မရှိတဲ့ရခိုင်ပြည်နယ်မှာအေးရခိုင်တမရော်နဲ့အစိုးရတပ်တိုက်ပွဲတွေကြောင့်ပြည်တွင်းနေရရှစ်ပြောင်းရတဲ့စစ်ပြေးဒုက္ခတွေတွေရှိလာပါတယ်။အိမ်လွမ်းတာကြရင်သာကြမယ်။အိမ်မပြန်နိုင်တဲ့နောက်လူဒန်းစားတယောက်ကတော့ထိုင်းနိုင်ငံရောက်မြန်မာရှစ်ပြောင်းအလို့သမားတွေပဲဖြစ်ပါတယ်။ဒီလူတွေဟာစစ်ပြေးကြောင့်ပြည်ပကားတွေကြောင့်လူအခွင့်အရေးချုပ်ဖောက်မှုတွေကြောင့်နေရရှစ်ပြောင်းရတာမဟုတ်ပဲပြည်တွင်းမှာအလို့ကန်ရှာပါတာရောစီးပွားရေးကျက်တဲတဲ့အတွက်ပါနေရပြောင်းရသူတွေဖြစ်ပါတယ်။ဒီလိုနေရရှစ်ပြောင်းရသူအမျိုးမျိုးတွေတဲ့မိမိနေထိုင်တဲ့အရာမှာရာသီဥတုပြောင်းလဲတဲ့ဒဏ်ကြောင့်ဘလို့နီးနေမှလုတ်ကန်စားတော့လို့မရလို့ပဲဖြစ်ဖြစ်သဘာဝဘေးဒဏ်ကြောင့်မိမိနေထိုင်ရာဒေသတစ်ခုလုံးပျောက်သွားလို့ဖြစ်ဖြစ်နေရရှစ်ပြောင်းရသူတွေလည်းပါဝင်ပါတယ်ရှင်